တရုတ်နိုင်ငံမှာမီဒီယာလုပ်ငန်းလုပ်ကိုင်နေကြတဲ့ပြည်ပကသတင်းတောက်တွေပေါ်ချင်းချောင်းနောက်ဆက်တာတွေရိုက်နှက်တာတွေမကြသေးရင်ကဆက်လို့စက်တိုက်ဆိုးဆိုးလို့ကြုံလာရတဲ့အပေါ်နိုင်ငံတကာသတင်းမီဒီယာဖွဲ့စည်းတွေကကန့်ကွက်လိုက်ကြပါတယ်တရုတ်နိုင်ငံသားသတင်းစာဆရာများအတင်းတက်ရဲ့ဒီကနေ့ကြေညာချက်ထဲမှာတော့မကြခဏဆိုးဆိုးလို့ကြုံနေရတဲ့ကိစ္စတွေမှာတချို့ဟာဆိုရင်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုယ်တိုင်ပါဝင်နေတဲ့အတွက်စိုးရိမ်နေကြောင်းဖော်ပြခဲ့တာပါနိုင်ငံကသတင်းတောက်အများပြားဟာလွန်ခဲ့တဲ့ဇူလိုင်လနှောင်းပိုင်းကနေဩဂုတ်လလယ်ပိုင်းအတွင်းဖြစ်ပွားခဲ့တဲ့အဖြစ်အပျက်၄ခုအတွင်းကိုထိလက်ရောက်ကျူးလွန်ခံရတာပစ္စည်းတွေအသိမ်းခံရတာအာရမဖမ်းဆီးခံရတာတွေကြုံခဲ့ရတယ်လို့လည်းပြောပါတယ်။ပီကျင်းမြို့တော်အခြေစိုက်သတင်းစာဆရာများအသင်းနဲ့တူဟောင်ကောင်နဲ့ရှန်ဟိုင်းတို့ကသတင်းစာဆရာအသင်းတွေကလည်းတရုတ်နိုင်ငံမှာသတင်းလုပ်ငန်းလုပ်နေသူစာနယ်ဇင်းသမားတွေအတွက်ကိုထိလက်ရောက်စော်ကားခံရနိုင်တဲ့အန္တရာယ်တွေရှိနေတယ်ဆိုတာမကြသေးရင်တော့ဖြစ်ဖြစ်တွေကပြသနေတယ်လို့ပြောဆိုခဲ့တာပါနိုင်ငံခြားသတင်းနောက်တွေကတော့တရုတ်နိုင်ငံမှာသတင်းလုပ်ငန်းလုပ်ကန်ရတဲ့အပေါ်အာဏာပိုင်တွေရဲ့စွပ်ဖက်ဟန်တာမှုတွေရှိနေတယ်လို့အချိန်တော်ကြာကလေးကပြောဆိုနေကြတာလည်းဖြစ်ပါတယ်